အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကိုဗစ် -19 ကူးစက်ခံထရကြောင်းဒါပေမဲ့လည်းယောဂါသိပ်ပြီးမပြင်းထန်ကြောင်းအမေရိကန်သမ္မတအင်ဖျူရောကကြာသာပတိနေ့မှာကြေညာပါတယ်ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးနောက်ထပ်အဖြစ်ကာကွယ်ဆေးနှစ်ချိန်ထိုးထားပြီးသားဖြစ်တဲ့အသက်89နှစ်အရွယ်သမ္မတဘိုက်တန်ဟာကုသဆေးဖက်စ်လိုဗစ်ဆေးကိုစတင်တောက်သုံးနေပြီးသမ္မတရုံးခန်းကိုမသုံးဘဲအင်ဖျူရောနေအင်္ဂါနေအလုပ်လုပ်နေကြောင်းအင်ဖျူရောပြန်ကြားရေးတာဝန်ခံကယ်ရင်ရှင်ဖီယာကကြေညာချက်မှာပြောဆိုထားပါတယ်သူနေထိုင်ကောင်းကြောင်းသမ္မတဘိုက်တန်က Twitter လူမှုကွန်ရက်မှာရေးသားထားပြီးသူ့အတွက်စိုးရိမ်ချသူတွေကိုကျေးဇူးတင်ကြောင်းသူအလုပ်ဆက်လုပ်နေကြောင်းလည်းရေးသားထားပြီးပက်ဆက်ဗီးနီးယားလွှတ်တော်အမတ်နှုတ်နဲ့ Sacramento မြို့တော်ဝင်းတို့ကိုတော့ကြာသာပတင်းနေ့အစီအစဉ်ဖျက်ခဲ့ရတဲ့အတွက်စိတ်မကောင်းကြောင်းပြောဆိုထားပါတယ်သမ္မတဘိုက်တန်ကသူ့ယောဂါဒဏ်သိပ်မပြင်းထန်ဘူးဆိုတာကိုအမေရိကန်တွေကိုပြတ်တာတဲ့အနေနဲ့အင်ဖျူရောလေးသားဆောင်မှာရက်နေတဲ့ဗီဒီယိုကိုလည်းအင်ဖျူရောကနောက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်ယောဂါကူးဆက်ထင်းချုပ်ရေးဌာန CDC ထုတ်တဲ့ညွှန်ကြားချက်တွေနဲ့အညီသမ္မတဘိုက်ဒန်အနေနဲ့အင်ဖျူရောမှာတီးခြားခွင့်နေထိုင်ရမှာဖြစ်ပြီးအဲ့ဒီကာလအတွင်းသူ့တာဝန်တွေကိုဆက်လက်ထမ်းဆောင်မှာဖြစ်ကြောင်းလဲအင်ဖျူရောပြန်ကြားရေးတာဝန်ခံကပြောဆိုထားပါတယ်သမ္မတဂရောဂျေးဘိုက်ဒန်ကတော့ကိုရိုနာဗိုင်းရပ်စ်ကူးဆက်မှုမတွေ့ရကြောင်းလဲအင်ဖျူရောကပြောဆိုထားပါတယ်ရှင်